ရွန်ဂျာရေးပါဝင်ကမ္ဘာတစ်ဝန်းကမွတ်စလင်ရင်ဆိုင်ကျုံတွေ့နေရတဲ့အချက်တွေကိုဆွေးနွေးဖို့မွတ်စလင်နိုင်ငံ20ရွာခေါင်းဆောင်တွေနဲ့အခြေခံကိုယ်စားတွေဒီကနေ့မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာရောက်နေပါတယ်ဆွေးနွေးပွဲအကြောင်းအရာအသေးစိတ်ကိုမထုတ်ပြန်သေးပေမဲ့ကက်ရှမီးယားရေးရှေ့လေဗန်ပရီပကတ်စီးရီးယားနဲ့ယေမန်နိုင်ငံတွေကပရီပကတ်တွေမြန်မာနိုင်ငံကရွန်ဂျာမွတ်စလင်အရေးတရုတ်နိုင်ငံရှင်ချင်းပြည်နယ်ကဝီဂါမွတ်စလင်ရဲ့အရေးကိစ္စတွေဖြင့်ကမ္ဘာတဝန်းအစ္စလမ်ဘာသာပေါ်ဆန့်ကျင်မှုတွေကြီးထွားလာနေရတယ်ကိုဆွေးနွေးပြလိမ့်မယ်လို့လည်းခန့်မှန်းထားကြပါဒီကနေ့ညနေပိုင်းညစာကျူစုပွဲအခမ်းအနားနဲ့စတင်ပြီးစင်နစ်တီချင်းပါမဲ့လေးရချာထိတိဆွေးနွေးပွဲမှာတော့ပုံမှန်လင်းလင်းပြောလို့ရှိရတဲ့မလေးရှားဝန်ကြီးချုပ်မဟာတီယာမိုဟာမက်နဲ့တူကီသမ္မတရေးစစ်တပ်ရဲ့အာရဝန်တို့ဟာလည်းကမ္ဘာတဝန်းကမွတ်စလင်ရဲ့အခြေအနေနဲ့ပတ်သက်တဲ့သူတို့မြင်တွေကိုပြောဆိုကြမှာဖြစ်ပါတယ်ယူအန်သမ္မတနဲ့ကတ္တာပြည်တို့လည်းဒီခဏမှာတက်ရောက်ကြမှာပါဒါပေမဲ့လည်းဒီနိုင်ငံတွေနဲ့ဆက်ဆံရေးတင်းမာနေတဲ့ Saudi Arabia နိုင်ငံကတော့ဆွေးနွေးပွဲတက်ဖို့ငြင်းဆန်ထားပါတယ်